အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်နယ်တခြားမြို့ကြီးတွေမှာစနေနေ့ကတနပ်ပိုင်ဆိုင်ခွင့်ဆိုင်ရာပိုပြီးတင်းကျပ်တဲ့ဥပဒေပြဋ္ဌာန်းရေးလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုကြပါတယ်။လူအသေးပြောက်များတဲ့တနပ်ပစ်ခတ်မှုတွေမကြသေးခင်ကပဲဖြစ်ထားပြီးတဲ့နောက်နိုင်ငံတော်လူငယ်တွေကြားမှာနိုင်ငံရေးအသိစိတ်လိုကြားတက်ကြွပြီးလှုပ်ရှားမှုတွေဖြစ်လာတာပါ။ဖေဖော်ဝါရီလ14ရက်နေ့ကဖလော်ရီဒါပြည်နယ်ပါကလန်မြို့အထက်တန်းကျောင်းတစ်ကျောင်းမှာကျောင်းသားဟောင်းတဦးတနက်နေ့ဝင်ပစ်တာကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့လွန်ခဲ့တဲ့နှစ်အနည်းငယ်တွင်အမေရိကန်ကကျောင်းတစ်ကျောင်းမီတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့ဖြစ်ရပ်တွေဖြစ်ထားတာတွေကနေအခုလိုလှုပ်ရှားမှုတွေပြင်းထန်လာတာပါ။ဒီလှုပ်ရှားမှုတွေကိုအများအပြားပါကလန်မြို့တရန်ကျောင်းကကျောင်းသူကျောင်းသားတွေဥဆောင်ကြတာဖြစ်ပြီးနိုင်ငံတော်ဝန်ကကျောင်းသားတွေပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြသူတွေကအပြောင်းလဲလုပ်ဖို့တောင်းဆိုကြတယ်လို့လာမယ့်လူဝင်မာလာမှာကျင်းပမယ့်လွတ်တော်သက်တမ်းဝဲယူကောက်ပွဲဒီမှာမဲပေးကြဖို့လဲနှိုးဆော်ပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားအများပြားကတော့သူတို့ရဲ့တနက်ကင်ဆောင်ခွင့်အပေါ်ထိန်းချုပ်မှာကိုမလိုလားကြတယ်လို့လူအများပြားတည်ဆုံတဲ့ပြစ်ခတ်မှုတွေနောက်ပိုင်းအပြောင်းလဲလုပ်ဖို့တောင်းဆိုတာတွေကနေတကယ်အပြောင်းလဲတွေလည်းအခုဒီမဖြစ်သေးပါဘူး။ဝါရှင်တန်ဒီစီကဆန္ဒပြပွဲပြင်အမေရိကန်နဲ့ကမ္ဘာတဝန်းတခြားမြို့ကြီးတွေမှာလည်းဆန္ဒပြပွဲပေါင်း800ကျော်စီစဉ်ခဲ့ကြပါတယ်။နောက်ဆုံးကြောက်ယူထားတဲ့လူသဘောထားစီတမ်းတစ်ခုအရဆိုရင်တော့တနက်ကင်ဆောင်ခွင့်ဆိုင်ရာပို့ပြီးတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့အခုအခါမှာအမေရိကန်နိုင်ငံသား69ရာခိုင်နှုန်းကထောက်ခံလာကြပါပြီ။2016ခုနှစ်က67ရာခိုင်နှုန်းနဲ့2023ခုနှစ်ကဆိုရင်55ရာခိုင်နှုန်းထောက်ခံမှုကလည်းအခုပိုများလာတာဖြစ်ပါတယ်။